ဥရုချောင်းအပြင်ဥရုချောင်းနဲ့ဆက်ဆက်နေတဲ့ချောင်းလက်တက်တွေနဲ့စိတ်ဆန်းရှုံမြောင်းနေရဖက်ကံမြို့နယ်ရဲ့အဓိကတဘာဝရေအရင်းမြစ်တွေဖြစ်ပါတယ်။ဒါ့အပြင်လုံခင်းမော့စီစာစိတ်မှုနှက်မော်တာမကန်ဟောင်ပါဆယ်စင်စားတဲ့ရွာတွေအနီးကချောင်းလက်တက်တွေနဲ့တောတောင်တွေထဲကစိတ်ဆန်းရေတွေကိုလည်းတုံးဆွဲခဲ့ကြတာပါ1992ပိုင်းကာလကစပြီးဆယ်ရန်နေရာကြီးတွေနဲ့တူပေါ်ခဲ့ကြတဲ့နောက်ပိုင်းမှာရေတွေတဖြည်းဖြည်းညှဉ်းနှံလာပြီးအခုဆိုရင်တုံးဆွဲလို့မရတော့တဲ့အခြေအနေဖြစ်နေပြီလို့ဒေတာကန်တွေကပြောပါတယ်။ဒါကြောင့်ရေရှားပါလာတဲ့အခုလိုနေရာတွေမှာကုမ္ပဏီတချို့ကရေတဲကားတွေနဲ့မော်ယာတချို့ကိုဖြောင့်ဝေပေးနေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖြောင့်ဝေပေးတာလုံလောက်မှုမရှိကြောင်းနဲ့ချို့ရေတုံးရေဖြစ်တာတုံးဆွဲနိုင်ပြီးတောက်ဖို့မတင်တဲ့အတွက်အပြင်ကနေတောက်ရေတန်းကိုဝယ်တောက်နေရတယ်လို့ပြောကြပါတယ်။ဖက်ကန်ဒေတာမှာလက်ရှိရေအခက်အခဲဖြစ်နေတဲ့အခြေအနေကိုလောက်ခင်းအုပ်စုစံခါရွာကပရိုက်တာလောက်ကင်တူတူဖြစ်တဲ့ဥတင်လှိုင်ကအခုလိုပြောပြပါဗျ
။ဟိုဒီနေ့ဆိုရင်တီဆောင်တိတာကိုတော်တော်ရှားပါလာပြီလို့ပြောလို့ရတာကြ။ဟိုတနေ့တနေ့ပူရီရှားပါမှုကိုများလာပါတယ်။ခုတော့ကဆိုရင်ဖကန်ဆိုတဲ့ဒေတာကစိတ်ကန်းရှုံမြောင်မှာလက်ရတန်းတော်တူတူရတဲ့ဒေတာအခုဒီပေါင်းများစွာတူရန်လည်းမရနိုင်တော့ဘူးဗျ။ရှင်းကြီးတွေနဲ့လွန်အားကြီးတော့အဲ့ဒီဘက်သဲဟိုရီကဆင်းပြေးသွားတဲ့ရီအတော်ရှားပါနေပါလေ။ခဏညာလေးပြောရရင်တော့တောက်တဲ့ရီတောင်မှကျွန်တော်တို့စောင့်နေရတဲ့အပိုင်းတွေ့တာပေါ့ဗျာ
အခုချိန်ကစလို့ရေရှားပါလာပြီးမေလနဲ့ဂျွန်လအထိလေရေအခက်အခဲတွေရှိနိုင်ကြောင်းပြောကြပါရယ်ဖက်ကန်မြို့ပေါ်မှာတော့ပုတ်ကလေးကရေပေးဝေရေလုပ်ငန်းတချို့ကနေရေရရှိလို့အနည်းငယ်တက်တာပြီးမဲ့မော်ယာရီမှာတောင့်တုံးရေခက်ခဲပူဆိုးနေတယ်လို့သိရပါရယ်အခုရက်ပိုင်းမှာဥရုချောင်းအထက်ပိုင်းအောင်ပါလေးနဲ့ကန်စီရွာတဝိုက်မှာဥရုချောင်းရှင်းလင်းရေးအကြောင်းပြပြီးဆယ်ရန်နေရာတွေနဲ့တရားမဝင်ရွှေနဲ့ကြောက်တုပမှုတွေရှိနေတယ်လို့ဒေတာကန်တွေကပြောပါရယ်ရဲ့အရင်မြစ်တွေအပေါ်မှာအရင်ကလိုမိခိုးလို့မရတော့တာနဲ့ပတ်သက်ပြီးဖကန့်မြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥဒရှိလဆိုင်ကအခုလိုပြောပါတယ်
။ဒီကုမ္ပဏီတွေကနေပြီးမှဒီချောင်းလက်ကက်တွေရှိတဲ့နေရာတွေမှာလည်းကျင်းနေတူးလိုက်တဲ့အချိန်ကျတော့အဲသူတို့ကျင်းကြိုက်တွေကလည်းအဲပေပေါင်းနေရာ300တွေဖြစ်သွားတဲ့အချိန်ကျတော့အဲဒီချောင်းလက်ကက်တွေကလည်းဒီချောင်းတွေကလည်းကောသွားတဲ့အနေအထားဖြစ်တဲ့အချိန်ကျတော့ကျွန်တော်တို့ဒီဖကန့်ကကျတော့ဒီတောက်300ဘိုင်းဆိုင်ရာတွေကျတော့ဒါအဲကျွန်တော်တို့အဲဒီဟာတွေကိုမိခိုးလို့မရတော့တဲ့အနေအထားပေါ့
ဥရုချောင်းရိုးတချောင်းအထက်မော်လို့ခေါ်တဲ့ဖကန့်လုံခင်မော်စီစာစိတ်မှုနှက်မော်စားတဲ့မော်ဒေတာတွေဘက်ကနေတူပေါ်လို့တွက်ရှိခဲ့တဲ့စွန့်ပစ်မြေစာနှုံးမြေတွေနဲ့ဓာတုပစ္စည်းတွေဟာအောက်မော်လို့ခေါ်ကြတဲ့တာမကန်ဟောင်ပါဆယ်စင်စားတဲ့ဒေတာဘက်ကိုမျောပါရောက်ရှိလာကြတာပါ။ကျောင်းမြတ်တူပေါ်လို့တဘောတောတောင်ရေမြေတွေပျက်စီးပြီးတနေ့တစ်နေ့ရေရှားပါလာနေတာနဲ့ပတ်သက်ပြီးတာမကန်ရွာမှာနေထိုင်တဲ့စိုင်းသိန်းဝင်းကအခုလိုပြောပါတယ်
။ဖကန့်ဘက်ကနေစောက်တူပေါ်မှုတွေအကြောင်းစွန့်ပစ်မြေစာပုံရိုက်တစ်ဆင့်ပေါ့နော်ကျွန်တော်တို့ဒီအောက်မော်လို့ခေါ်တဲ့ကျောင်းတာမကန်မှာဒါလုံးလေးတင်တာပေါ့နော်တင်တဲ့အချိန်မှာမြေချောင်းတွေကောလာတယ်။ဒါတော်တော်လေးကိုတရားစားကပေးစားကိုခံစားနေရတဲ့ပုံစံမျိုးဖြစ်နေတော့ပေါ့နော်အခုလက်ရှိရှင်နေမှာတော့ဟိုရှင်းတဲ့မြစ်ကိုတပေါင်းစုံနဲ့အနတ်တော်ခုံမလင်းဒီကြောတိပေါ့နော်။ဒီကျွန်တော်တို့ဆယ်စင်းဟိုဘက်သခိုင်းတိုင်းအဆောက်ဆုံးတော့ဒီဘက်နေထားတိုင်းမှာရေကြောမြေကြောတွေမှာအဆောက်အခန့်ချက်ပေါ့နော်ပေါ့ဗျာ
။ဘက်ကန်ဒေတာအပါဝင်မြန်မာတနိုင်ငံလုံးကရနာနေမြေတွေမှာကျောင်းမြတ်တူးဘော်လို့ရေရှားပတ်မှုအပါဝင်ရာဒီရူဖောက်ပြန်မှုကိုရွှတ်ချနိုင်ဖို့အတွက်တဘောင်းကတောတောင်ရေမြေတွေကိုအတတ်နိုင်ဆုံးပြန်လည်ကူစားပြီးထင်းထင်းဆောက်ရှောက်ဖို့လိုအပ်နေကြောင်းပြောကြပါရစေခင်ဗျာ။